ရပ်ပြည်နယ်မြောက်ပိုင်းကုခတ်မြို့နယ်မှာမွေးစည်းဝါအမြောက်များဖမ်းဆီးရမိခဲ့တဲ့အကြောင်းသတင်းတော်တွေနဲ့စစ်တမ်းမှုတွေကိုဖိတ်ခေါ်ပြသတဲ့ခရီးစဉ်မှာတမတော်ရဟရင်တစဉ်မတော်တဆမှုဖြစ်ရမှာလေမှုနှူးတာထိခိုက်မှုရှိတဲ့အကြောင်းမြန်မာစစ်တပ်ကပြောလိုက်ပါတယ်။ကုခတ်မြို့နယ်ကောင်းခါချေးရွာလွယ်ကန်ချေးရွာနဲ့အနီးအနားနယ်မြေမှာဖေဖော်ဝါရီလ28ရက်နေ့ကနေမလ4ရက်နေ့ထိတိုက်စီးရမိထားတဲ့ငွေကျပ်93ဘီလီယံကျော်တန်ဖိုးရှိတဲ့မွေးရစီဝါရီနဲ့ထုတ်လို့ရမှာအသုံးပြုတဲ့ပစ္စည်းတွေကိုရှင်းလင်းပြသဖို့ပြည်ရင်းပြည်ပမီဒီယာကသတင်းသမားတွေစစ်တမ်းမှုတွေကိုတက်မလို့ကတောက်ချန်နေစောပိုင်းမှာလေကြောင်းကနေခေါ်ယူခဲ့တာပါ။ဒါပေမဲ့ညနေပိုင်းပြန်လည်ထွက်ခွာခြင်းမှာရဲရင်တစဉ်စစ်ချေရုံမှုကြောင့်မြေပေါ်ကိုပြုတ်ကျရာကရဲရင်မှုတွေရဲ့ထိမ့်သိမ်းမှုကြောင့်ထိခိုက်နေခြင်းနဲ့ဆင်းသက်နိုင်ခဲ့တဲ့အကြောင်းတက်မလို့ကဝေးဦးစည်းချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။မတော်တဆမှုတွင်ရဲရင်မှုနှစ်ယောက်သာထိခိုက်ဒဏ်ရာရခဲ့ပြီးဒဏ်ရာရမဆိုးရင်ရဘူးလို့လည်းပြောဆိုထားပါတယ်။ခီးစင်မှာအတူလိုက်ပါလာတဲ့သတင်းတောက်တွေစစ်တမ်းမှုတွေကိုတော့တခြားရဲရင်တွေနဲ့လာရှုံးမျိုးကိုပို့ဆောင်ပေးခဲ့ပြီးရန်ကုန်ကိုတက်မလို့လေရင်တွေနဲ့ဆက်လက်ပို့ဆောင်ပေးတဲ့အကြောင်းလည်းထုတ်ပြန်ခြင်းမှာဖော်ပြခဲ့တာပါ။ရဲရင်လေးစင်းနဲ့သွားတဲ့ခီးစင်မှာနိုင်ငံတကာစစ်တမ်းမှုတွေလိုက်ပါလာတဲ့ရဲရင်မှာမတော်တဆမှုနဲ့ကြုံရတာလို့လည်းခီးစင်မှာလိုက်ပါသွားတဲ့ VOA သတင်းတောက်ကပြောဆိုထားပါတယ်။